မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံလာရေးကိစ္စနှစ်ဖက်ကြီးနိုင်ဆွေးနွေးနေတယ်လို့စစ်ကောင်စီကပြောပါတယ်။အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်ကိုလည်းအချက်အချာအာဏာမထိခိုက်စေဘဲပူးပေါင်းဆောင်ရွက်နေတယ်လို့ဒီနေ့နေပြီးတော့မှပြောကြားတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောကြားခဲ့ပါတယ်
။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ခွင့်ပေးရန်ကိစ္စနဲ့ပတ်သက်ပြီးကြအထူးကိုယ်စားလှယ်လာရောက်လို့မြန်မာနိုင်ငံကကြိုးစားထားပြီးသားဖြစ်တယ်။ကြည့်စဉ်အသေးစိတ်ကိုကျွန်တော်နှစ်ဖက်ညီနိုင်နေရရှိတယ်။ဒါအနှစ်ချုပ်ထုတ်ပြီးပြောရရင်တော့မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုမိမိနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမထိခိုက်စေဘဲနဲ့ပြည်တွင်းစီစဲဥပဒေနဲ့အညီတတ်နိုင်ရမယ့်ပူးပေါင်းဆောင်ရွက်ပေးနေကြောင်းကျွန်တော်ပြောကြားလိုပါတယ်။ဒါအားလုံးကျေးဇူးတင်ပါတယ်။
အာဆီယံရဲ့လူသားချင်းစာနာမှုအကူအညီတချို့မြန်မာနိုင်ငံမှာရောက်ရှိနေပြီးတော့တက်ဆိုင်ရာဌာနတွေကကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်။အုပ်ချုပ်ရေးကောင်စီအနေနဲ့အာဆီယံကုလသမဂ္ဂစတဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာနိုင်ငံတော်ကိုယ်စားအစိုးရတစ်ခုအနေနဲ့ကိုယ်စားပြုဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂမှာကိုယ်စားပြုမှုနဲ့ဆိုင်တဲ့မေးခွန်းမှာဗိုလ်ချုပ်စော်မင်းထွန်းကသူ့ရဲ့သဘောထားကိုဖြေကြားသွားခဲ့ပါရယ်ရှင်။
ဩစတြေးလျနိုင်ငံသားရှော့တန်နဲ့ဒေါ်ဆန်းစုကြည်ပါဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုတွေရှေ့နေတဲ့အမှုတွေတွေ့ဆုံဆွေးနွေးနိုင်ရေးကိုတင်ပြတောင်းခံရဆဲဖြစ်ပါတယ်။အဲဒီလိုတင်ပြချက်ကိုတရားရုံးကလက်ခံကြားလာခဲ့တယ်လို့တရားသူတော်ရှင်းလင်းဥက္ကမောင်စောက VOA ကိုပြောပါတယ်။ဒီကနေ့ရုပ်ချိန်မှာလည်းရှေ့နေတဲ့အမှုတွေတီးတန့်တွေ့ဆုံခွင့်မရခဲ့သေးဘူးလို့ရှေ့နေတွေကဆိုပါတယ်။ရှော့တန်နဲ့တူဒေါ်ဆန်းစုကြည်ပါဝင်၅ဦးကိုစစ်ကောင်စီကနိုင်ငံတော်ရှုံးဝဲအုပ်တွေနဲ့တရားဆွဲဆိုထားတာပါ။ဒီသတင်းကြေကိုနောက်ပိုင်းမှာနားဆင်ကြရမှာပ
ါ။နယူးယောက်မြို့မှာကျင်းပနေတဲ့ထွေထွေညီလာခံမှာဗုဒ္ဓဦးလီရုံးကတန်တမန်တွေချဖြန့်ဝေတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွယ်မသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းနဲ့တဲ့နဲလာနေပြီလို့ခလွတ်တမကအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကသတိပေးထားပါတယ်။မြန်မာနိုင်ငံအနှံ့မှာလက်နက်ကိုင်ပဋိပက္ခချင်းဖြစ်မလာအောင်အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်။အရှိတောင်အဆမ်းမှာတဲ့မကတခြားနေရာတွေအထိဖက်ပေါင်းစုံကဆိုးကျိုးအန္တရာယ်တွေကူးစက်မလာအောင်ဒေတာတွေအရေးပါသူတွေအပါအဝင်အားလုံးပြည်နိုင်တားဆီးဆောင်ရွက်ရမယ်လို့သူကပြောပါတယ်။2020 August လလေကနေပြီးတော့2021 August လလေအထိပြင်ပြတဲ့အစီရင်ခံစာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအထူးသဖြင့်စစ်အာဏာသိမ်းမှုကန့်ကွက်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တာကိုဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တယ်လို့တန်တရားရှိခံရသူတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းတော်တော်များများရရှိတယ်လို့လည်းအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအစီရင်ခံစာထဲမှာပြောကြားထားပါတယ်ရှင်။